စကိုင်းတိုင်းဒေသကြီးနဘာဘူတာနာကတရားနစင်မိုင်းခွဲတိုက်ခိုက်ခံရတာကြောင့်မြစ်ကြီးနားမန္တလေးယထာခီးစဉ်တွေကိုမနေ့ည၈နာရီကနေဒီကနေ့မွန်းလွဲပိုင်းအထိရပ်ဆိုင်ထားခဲ့ရပါတယ်။ဖောက်ခွဲဖြက်စီးခံရတဲ့တရားတွေဟာမြစ်ကြီးနားမန္တလေးနဲ့နဘာကတာယထာလန်းနှစ်ခုစုံမှတ်နေရာမှာရှိပြီးတော့ကတာလန်းပိုင်းကတရားကပိုးပြီးပျက်စီးခဲ့တဲ့အတွက်ကတာယထာလန်းတွေကတော့နောက်ထပ်ရက်အနည်းငယ်အထိပြေးဆွဲနိုင်ပွဲမရှိသေးပါဘူး။ကချင်လက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေတကြောပြန်ကြီးထွားလာနေချိန်မှာပေါ်ပေါက်လာနေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့အပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အစိုးရစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA ကြားတိုက်ပွဲတွေပြင်းထန်နေတဲ့အချိန်တည်းမှာတော့မြစ်ကြီးနားမန္တလေးမီးရထားလမ်းဟာဒီရက်ပိုင်းတွေအတွင်းမှာဇက်တိုက်ဆိုသလိုမိုင်းခွဲတိုက်ခိုက်တာတွေခံနေရတာဖြစ်ပါတယ်။မနေ့ညဦးပိုင်းကတော့စကိုင်းတိုင်းဒေသကြီးအင်းတော်နဲ့နဘာဘူရာကြားကနဘာဘူရာအနီးကတာလမ်းခွဲကတံတားတချို့မိုင်းခွဲတိုက်ခိုက်တာခံခဲ့ရပါတယ်။ဒီလိုမိုင်းခွဲတိုက်ခိုက်တဲ့အခြေအနေကိုတော့အင်းတော်ဒေတာကန်တယောက်ကအခုလိုပြောပါတယ
်။နဘာဘူရာဝင်ကနီးကတာလန်ခွဲပိုင်ခွဲဖြစ်တာလမ်းကြောင်းတစ်ယောက်ရှိတယ်။ကျွန်တော်တို့မြစ်ကြီးနားမန်းလေးဒရားလမ်းကြောင်းအဲ့ဒရားနှစ်ခုဆုံးမထားပြီးတော့ဘုံပေါက်ကွဲပါတယ်။ကျွန်တော်ဒီကနေကိုကြားရတယ်။မြေကိုတုံသွားတာပဲအဲ့ဒီပါတယ်။အဲညဆိုရင်ခမန်းကြီးကတော့7နိုင်ချော်ချော်လောက်နေပါဗျ။ဒီမှာဒီကျွန်တော်မြို့ပေါ်ကလည်းကုန်ထိတ်လန့်သွားတာပါဗျာ။ဒီလိုမျိုးကလည်းနှစ်ပေါင်း30ကျော်တည်းမှာဒီလိုမျိုးကမရှိဘူးလေဒါပတ်သောချင်းဖြစ်တဲ့ကိစ္စကို
မိုင်းပေါက်ကွဲခဲ့တာကြောင့်မြစ်ကြီးနားမန္တလေးရထားလမ်းပိုင်းဘက်ကဇလီဖားတုံးတွေမီးလောင်ပျက်စီးပြီးတံပေါင်းတွေကွေးကောက်သွားခဲ့တယ်လို့ကတားရထားလမ်းပိုင်းဘက်ကတံတားအောက်ခြေတိုင်တွေလည်းပျက်စီးခဲ့တယ်လို့ဒေတာကန်ကပြောပါတယ်တံတားလမ်းပိုင်းတွေပျက်စီးခဲ့တဲ့နောက်မြစ်ကြီးနားမန္တလေးအစုံအစံရထားတွေအားလုံးဟာဒီကနေ့မွန်းလွဲပိုင်းအထိရပ်တန့်သွားခဲ့ပါတယ်တက်ဆိုင်ရာကပျက်စီးသွားတဲ့တံတားတွေကိုချက်ချင်းပြင်ဆင်ခဲ့ပြီးဒီနေ့မွန်းလွဲပိုင်းမှာတော့မြစ်ကြီးနားမန္တလေးရထားတွေပြန်လည်ပြေးဆွဲနိုင်မယ်လို့အင်းတော်ဘူရာကတာဝန်ရှိသူတယောက်ကပြောပါတယ်
။ဘူချိန်ကို2နာရီပွင့်မယ်လို့ပြောတယ်2နာရီတော့ထိုးသွားပြီးမပွင့်သေးဘူးပွင့်မှာပါနောက်နိုင်ဝဲအတွင်းနောက်တော့နှစ်ပါးကတားဟိုကနေအုတ်တိုင်တစ်ခုလုံးလီပါပျက်စီးသွားတာပေါ့အဲသူကလည်းဒါပြီးဆက်လုံးမှာပါပဲဆက်လုံးမှာပါပဲတရက်ပါပဲနောက်ရက်လောက်သူသွားနိုင်မှာပဲတို့ယာယီပြင်ပြီးတော့သွားကြမှာပါပဲ
ညနေ3နာရီလောက်မှာတော့မြစ်ကြီးနားမန္တလေးရထားလမ်းပြန်ပွင့်သွားပြီလို့အင်းတော်ဒေတာကန်တူကပြောပါတယ်။တံတားမိုင်းခွဲတာနဲ့ပတ်သက်ပြီးဒေတာကန်တို့ရ KIA ရဲ့လက်ချက်အဖြစ်ပြောဆိုနေသလိုပြီးခဲ့တဲ့7ရက်နေ့မနေ့ကနန်စီအောင်နဲ့မော်လူဘူရာအကြားမြစ်ကြီးနားမန္တလေးအထူးအိတ်စင်ရထားမိုင်းခွဲတိုက်ခိုက်ခံရတာကိုလည်း KIA ရဲ့လက်ချက်ဖြစ်တယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်။KIA အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးလာနန်ကတော့ဒီနေ့နှစ်ဆန်းကစတင်ပြီးရထားရင်းနဲ့လန်ဒါတွေကိုဘုံခွဲတိုက်ခိုက်တာမျိုးမလုပ်ဖို့ညွှန်ကြားထားတယ်လို့တုံ့ပြန်ပါတယ်။လောလောဆယ်မှာတော့ဗမော်ခရိုင်မန်စီမြို့နယ်နဲ့ဖားကန်ဒေတာဘက်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီး KIA ဌာနချုပ်လိုင်ဇာမျိုးကိုအစိုးရစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့လိုင်ဇာကဒေတာကန်တယောက်ကပြောပါတယ်။မနေ့တုန်းကလိုင်ဇာမျိုးကိုလက်နက်ကြီးနဲ့ပစ်ခတ်ခဲ့တာကြောင့်အရက်သား၃ယောက်တည်ဆုံတဲ့အထိဖြစ်ခဲ့ရတယ်လို့ KIA ရဲ့ပြောဆိုချက်ကိုတော့မြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြည်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွတ်ကတော့မမှန်ဘူးလို့ Facebook အင်တာနက်လူမှုကွန်ရက်ပေါ်ကနေတဆင့်တုံ့ပြန်ပြောဆိုထားပါတယ်။မြန်မာစစ်တပ်နဲ့ KIA အကြတနစ်ခွဲကျော်ကြာမြင့်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတသိန်းခွဲကျော်ဟာတရုတ်မြန်မာနယ်စပ်နဲ့ကချင်ပြည်နယ်အတွင်းကမျိုးကြီးရေးစီကိုတိတ်ဆောင်ထွက်ပြေးနေရပါတယ်။တရုတ်နဲ့အမေရိကန်လိုနိုင်ငံကြီးတွေအပါအဝင်ပြည်သူ့လွှတ်တော်ကကချင်ပြည်နယ်မှာစီးရဲတင်းမာမှုအရှိန်တွေလျှော့ချဖို့အတွက်နှစ်ဖက်တပ်တွေကိုတိုက်တွန်းခဲ့ပေမဲ့ဒီကနေ့အထိတော့တိုက်ပွဲတွေဟာပြင်းထန်နေပြီးတွဲဆုံဆွေးနွေးမဲ့အခြေအနေဟာလည်းမရေမရာရှိနေပါတယ်ခင်ဗျာ။